နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့လက်ရှိပြည်တွင်းနိုင်ငံရေးအခြေအနေအရစစ်တပ်နဲ့တင်းမြတ်အောင်ပေါင်းသိနေရတဲ့အနေအထားမျိုးဖြစ်နေကြောင်းမြမအရေးကျွမ်းကျင်သူပမောက်ခဒေးဗစ်စတိုင်ဘတ်ကပြောပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံကိုတရက်နှစ်ရက်သွားလိုက်ခြင်းအပြင်ပြည်တွင်းနိုင်ငံရေးကိုဦးစားပေးလှုပ်ဆောင်နေတာတွေအချိန်ရော့သွားနိုင်စရာအကြောင်းမရှိဘူးလို့ပမောက်ခစတိုင်ဘတ်ကပြောပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းနိုင်ငံတကာခေါင်းဆောင်တွေအနေနဲ့မြောက်ကိုရီးယားနျူကလ িয়ার ကိစ္စအီရန်အရေးစတဲ့ထိတ်တန့်အကြောင်းအရာတွေအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့သူတို့အခေါ်ရိုဟင်ဂျာပြည်ပခတ်ဟာလည်းဦးစားပေးဆွေးနွေးသွားကြမယ်အထည်ပါဝင်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂအထွေထွေညီလာခံကိုမူလကတက်ဖို့စီစဉ်ထားရာကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်အနာကမမတက်တော့ဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့ပြည်ရင်းပြည်ပမှာဝေဖန်မှုတွေနဲ့အမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်နေတာပါမြမအရေးကြွန့်ကျင်သူအမေရိကန်နိုင်ငံဂျော့ချ်တောင်းတက္ကသိုလ်ကပမောက္ခဒေးဗစ်စတိုင်ဘတ်ကတော့ဒေါင်ဆန်းစုကြည်အနေနဲ့လက်ရှိမှာစစ်တပ်နဲ့တင့်မြတ်အောင်ဆက်ဆံနေရတဲ့ပုံစံမျိုးရှိတယ်လို့သုံးသပ်ပါတယ
် So far she has of course been very careful not to criticize the military.
အခုချိန်ထိတော့ဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ကိုမဝေဖန်မိဖို့အထူးသတိထားနေတယ်လို့ထင်ပါတယ်။အရန်ကိုသတိထားဆက်ဆံနေပုံရပါတယ်။ဒါကြောင့်သူမရဲ့ရည်တည်ချက်ဟာဒီအတိုင်းပဲဆက်ရှိသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေအရသူမအနေနဲ့ပြည်တွင်းနိုင်ငံရေးကိုဦးစားပေးလှုပ်ဆောင်တဲ့ဆိုပေမဲ့ကုလသမဂ္ဂအထွေထွေညီလာခံကိုသွားပြီးနိုင်ငံတကာကိုသူမကိုယ်တိုင်ရင်ဆိုင်ဖြည့်ရှင်းတဲ့လို့ယူဆကြောင်းပါမောက္ခစတိုင်ဘတ်ကပြောပါတယ
် I mean she should give priority to the internal affairs and the crisis but having gone to the UN General Assembly for a couple of days
သူမအနေနဲ့တိုင်းပြည်အတွင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုပဲဦးစားပေးလှုပ်ဆောင်တင်ပါတယ်ဒါပေမဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတရက်နှစ်ရက်သွားလိုက်ုံနဲ့ပြည်တွင်းနိုင်ငံရေးအခြေအနေကိုအများကြီးအကျိုးသက်ရောက်မှုဖြစ်စေမှာမဟုတ်ပါဘူး။သူမအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ဖို့ကအရေးကြီးပါတယ်။အခုလိုမတက်ဖို့ဆုံးဖြတ်လိုက်တာဟာသူမကိုပုဂ္ဂိုလ်ရေးအရဝေဖန်ပြောဆိုကြမှာကိုရှောင်ရှားလိုတဲ့အတွက်ဖြစ်နိုင်ပါတယ
်။ဒေါန်ဆန်းစုကြည်ကုလသမဂ္ဂကိုမသွားဘဲပြည်တွင်းမှာရှိနေခြင်းကဘလောက်ထိအကျိုးရှိနိုင်ပါသလဲဆိုတာနဲ့ပတ်သက်လို့လည်းပါမောက်ခစတိုင်ဘတ်ကအခုလိုသုံးသပ်ပါတယ်။
Being in the country is not going to she's not going to be able to do anything so she's not handling the situation inside the country she's avoiding criticism
ဒီရင်းမှာရှိနေတဲ့အတွက်လဲသူမအနေနဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်မှာမဟုတ်ပါဘူးသူဟာပြပကဝေဖန်မှုတွေကိုရှောင်ရှားနေတာပါလူနည်းစုလူမျိုးတူဦးဖြစ်တဲ့ဒုသမရဟန်ရီဘန်တီယူကိုသူမကိုစားလွတ်တယ်ဆိုတာကတော့မှန်ကန်တဲ့လုပ်ရက်ပါဒါဟာတိုင်းပြည်အတွက်နိုင်ငံရေးကကောင်းမွန်တဲ့လုပ်ရက်ပါတပတ်မှကြတော့လေသူမကိုယ်တိုင်သွားတဲ့အတွက်ဝေဖန်ခံရမှာတွေကိုရှောင်ရှားတဲ့သဘောလို့ထင်ပါတယ
်ကုလသမဂ္ဂအထွေထွေညီလာခံကိုဒေါင်ဆန်းစုကြည်ကိုယ်တိုင်တက်ရင်ရောဘယ်လိုထူးခြားမှုတွေဖြစ်ပေါ်လာနိုင်ပါသလဲ
It would not be any difference except that she could then perhaps try and explain personally what she has or has not done In other words
ထူးခြားပြောင်းလဲမှုတော့မဖြစ်နိုင်ပါဘူးဒါပေမဲ့တက်ခဲ့မယ်ဆိုရင်တော့သူမအနေနဲ့ဘာတွေလုပ်ခဲ့တယ်ဆိုတာနဲ့ဘာကြောင့်မလုပ်ဘူးဆိုတာတွေကိုကမ္ဘာခေါင်းဆောင်တွေနားလည်အောင်ရှင်းပြကောင်းရှင်းပြနိုင်ပါလိမ့်မယ်။တနည်းအားဖြင့်တော့ဒုသမရထံကကြားရတာထက်ဆိုင်ရင်နိုင်ငံသားတွေကိုသူမအနေနဲ့ပိုပြီးဆွဲဆောင်ကောင်းဆွဲဆောင်နိုင်ပါလိမ့်မယ်
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကစက်တင်ဘာလ20ရက်နေ့မှာတမ်းပြည်ကိုမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံတော်အခြေပြမိန့်ခွန်းပုံစံမျိုးတိုင်းပြည်ကိုမိန့်ခွန်းပြောကြားတယ်ဆိုပေမဲ့လည်းအင်္ဂလိပ်လိုပြောကြားပြီးနိုင်ငံတကာကသတင်းမီဒီယာအဖွဲ့အစည်းအားလုံးကိုဖိတ်ကြားထားတာကြောင့်ဒီမိန့်ခွန်းရဲ့ယူရချက်ဟာနိုင်ငံတကာကပြည်သက်တွေကိုရခိုင်ပြည်နယ်ကအခြေအနေတွေရှင်းပြဖို့အတွက်ရည်ရွယ်ပြုလုပ်တာဖြစ်ပါတယ်။လက်ရှိကျင်းပနေတဲ့82ကြိမ်မြောက်အထွေထွေညီလာခံမှာရခိုင်ပြည်နယ်အတွင်းဩဂုတ်လ25ရက်နေ့ကတကြောပြန်ဖြစ်ပေါ်လာနေတဲ့ပဋိပက္ခကြောင့်သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးနေရတဲ့ကိစ္စကိုတင်ပြဆွေးနွေးကြဖို့အစ္စလာမစ်နိုင်ငံတွေကပြင်ဆင်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့တုန်းကလည်းကုလသမဂ္ဂလူညုံရေးကောင်စီမှရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့တကြိတ်ဆွေးနွေးခဲ့ကြတာမှာလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအထောက်အကူတွေပေးအပ်ဖို့ဆိုတဲ့ကော်ဖီအာနန်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းတဲ့ညင်ညာချက်ကိုထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကိုမြန်မာကိုယ်စားလှယ်ခေါင်းဆောင်အဖြစ်တက်ရောက်မဲ့ဒုသမရဟန်ရီဗန်တီယူဟာစက်တင်ဘာလ20ရက်နေ့မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ